မြန်မာနိုင်ငံမှာဘာသာရေးအရခွဲခြားဖိနှိပ်မှုတွေအတွက်တာဝန်ရှိသူတွေထဲမှာဆီယာနာသိန်းခေါင်းဆောင်တွေပါဝင်ကြောင်းအမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကန်ကဗုဒ္ဓဖူးနေ့ကပြောကြားလိုက်ပါတယ်။ဝါရှင်တန်ဒီစီမှာမေလ17ရက်နေ့မနေ့ကအမေရိကန်နိုင်ငံသား၏ဌာနမှပြုလုပ်တဲ့2020နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာထုတ်ပြန်ချက်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကန်ကမြန်မာနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်။ In Burma.The military coup leaders are among those responsible for ethnic cleansing and other atrocities.
မြန်မာနိုင်ငံမှာဆီယာနာသိန်းခေါင်းဆောင်တွေဟာမွတ်စလင်ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုနဲ့အခြားရက်ဆက်ကြမ်းကြုတ်မှုတွေအပါအဝင်ကမ္ဘာတဝန်းမှာရောက်ရှိနေတဲ့မြန်မာနိုင်ငံကအခြားဘာသာရေးနဲ့လူနည်းစုတိုင်းရင်းသားတွေအပေါ်ဖိနှိပ်မှုတွေမှာတာဝန်ရှိသူတွေဖြစ်ပါတယ်လို့သူကပြောသွားတာပါ။ဗုဒ္ဓဘူးနေ့ကထုတ်ပြန်တဲ့2020နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံကိုအထူးစိုးရိမ်ပွဲရာနိုင်ငံ CPC ဖြစ်ဆက်လက်သတ်မှတ်ထားဆဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ1998ခုနှစ်ကစတင်ပြဋ္ဌာန်းခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရအထူးသဖြင့်ဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်မှုတွေမှာပါဝင်တာလက်ခံခွင့်ပြုထားတဲ့နိုင်ငံတွေကို CPC ဆင့်ဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံကိုတော့1996ခုနှစ်ခေတ်ကအထူးစိုးရိမ်ပွဲရာနိုင်ငံတွေစီးရင်မှထည့်သွင်းခဲ့တာပါ